တော်ရှင်များခင်ဗျာနိုင်ငံတကာရဲ့ PR တနေ့တခြားတိုးပွားလာနေတဲ့ကြားကပဲမြန်မာစစ်အစိုးရကအာဆီယံကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးစီစဉ်တွေအပေါ်တုံ့တက်ဆွေးနွေးဖို့ဒီကိုယ်စားလှယ်အဖွဲ့ကိုဆွေးလွှဲရေးအာဆီယံထိပ်သီးညီလာခံကနေဆုံးဖြတ်ခဲ့ကြတာပါမြန်မာနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့ VOA သတင်းတောက် Scott Bob ကမြန်မာဒီမိုကရေစီရေးနဲ့နိုင်ငံတကာ PR ဆိုတဲ့သတင်းနောက်ခံဆောင်ပါကိုပြပို့ထားပါတယ်အဲ့ဒီဆောင်းပါးကိုဒေါ်လှလာတန်းနဲ့ဒေါ်ခင်စိုးဝင်းတို့ကနေတင်ပြပေးပါတော့မယ်ခင်ဗျာ
ဟုတ်ကဲ့ဥကြောင်တွင်မြန်မာနိုင်ငံမှာလူနေမှုစင်တန်းနေကြလာတာရဲ့ကျန်းမာရေးပြည်စုဆောင်ရှောက်မှုကျဆင်းပြီးအဟာရဒထုတ်တဲမှုရှိနေတာရဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ပါမယ်လို့မြန်မာစီစိုးရကကတိတွေပေးခဲ့တဲ့ကြားကနိုင်ငံရေးနှိကုတ်မှုတွေဆက်လက်ရှိနေတာရဲ့တို့ကြောင့်နိုင်ငံကလူ့အဖွဲ့အစည်းကမြန်မာနိုင်ငံပေါ်စိတ်မရှိမှုတွေတိုးလာနေပုံရပါတယ်ဒီဇင်ဘာလကတော့ဒီအခြေအနေကိုမိမောင်းထိုးပြလိုက်တာပဲဖြစ်ပါလေပထမဦးဆုံးချင်းဖြစ်ကုလသမဂ္ဂလူကြုံရေးကောင်စီကနေမြန်မာနိုင်ငံမှာယိုယွင်းလာတဲ့အခြေအနေနဲ့ပတ်သက်လို့ဒီကပိတ်ဆွေးနွေးပွဲတရကျင်းပခဲ့ပါလေ
အလားတူပါပဲအာဆီယံဒီကြီးကလည်းသူတို့ရဲ့ထိပ်သီးညီလာခံကိုအတုံးချပြီးတော့မြန်မာနိုင်ငံကိုနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ဒီမိုကရေစီရေးကိုရှေ့ရှုချုပ်ရှားနေတယ်ဆိုတာကိုလက်စုံလက်ကင်တက်တည်ပြနိုင်ဖို့ကိုပထမဆုံးအကြိမ်ဖြစ်တရားဝင်တိုက်တွန်းခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြုပြင်ကြောင်းလဲမှုတွေကိုအကဲခတ်လေ့လာဖို့မလေးရှားနိုင်ငံသားရေးဝန်ကြီးစာဟစ်ဟာမစ်အယ်ဘာကိုအာဆီယံကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတွားရောက်ဖို့ဆုံးဖြတ်ချက်ချမှတ်ခဲ့ကြပါတယ်အဲ့ဒီထိပ်သီးညီလာခံမှာမစ္စတာစာဟစ်ဟာမစ်အယ်ဘာကအာဆီယံဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကိုဝိုင်းဝန်းပံ့ပိုးလိုကြပါတယ်လို့အခုလိုပြောပါတယ
် We are trying to help Myanmar and Myanmar has to help us in order to be able to convince the international community
မြန်မာနိုင်ငံကိုကူညီဖို့လို့ကျွန်တော်တို့ကြိုးစားနေကြတာပါခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးတနိုင်ငံလုံးတိုက်တာနဲ့ဆောင်ရွက်နေတဲ့ဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်တို့ကထင်ထင်ရှားရှားပြသနိုင်မှုမြန်မာနိုင်ငံအနေနဲ့လည်းကျွန်တော်တို့ကိုကူညီဖို့လိုပါတယ်
နှစ်ပေါင်းများစွာကြာအောင်ပဲမြန်မာစစ်ကောင်းဆောင်တွေကဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပြုလုပ်ပါမယ်လို့ကြေညာပေးခဲ့ကြပြီးမဲ့အချိန်စရားရေးချပြဖို့ကိုတော့ညှင်းဆုပ်ခဲ့ကြပါတယ်မြန်မာစစ်ဆိုးရအလို့ကြတတိချာချာပြင်ဆင်ထားတဲ့ဒီဇင်ဘာလ9ရက်နေ့ကပြန်လည်ခေါ်ယူခဲ့တဲ့အမျိုးသားညီလာခံမှာတော့ဖွဲ့စည်းပုံခြေကဥပဒေစစ်ကိုရေးဆွဲနေပါတယ်ညီလာခံချင်းပါရေးဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံမှာတတိယအာဏာအရှိဆုံးစစ်ကောင်းဆောင်လည်းဖြစ်သူဒုတိယဗိုလ်ချုပ်ကြီးတိန့်စိန်ကညီလာခံကသူ့အဆိုစီကံရှိတဲ့ဒီမိုကရေစီပေါ်ဆောင်ရွေးတဲ့အချက်ခုနှစ်ချက်ပါလမ်းပြမြေပုံရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောကြပါတယ်
။ဒီမှာဒီစီကံပြောရတဲ့ဒီမိုကရေစီစနစ်ကိုကူးပြောင်းမယ်ဆိုရင်ယခုချမှတ်ထားတဲ့လုပ်ငန်းစဉ်900အတိုင်းမလွဲမသွေကူးပြောင်းဆောင်ရွက်ရမှာဖြစ်ပါတယ်။တခြားနိုင်ငံမရှိပါဘူး။ဒီမိုကရေစီစနစ်ကိုအတင်းအကျပ်ကူးပြောင်းမှုအနိုင်အထက်ပြုကျင်ရင်ခံရတဲ့နိုင်ငံအချို့ရဲ့ပြည်သူဆုံးရှုံးမှုတွေကိုမည်သည်နဲ့များမြင်တွေ့ကြားသိနေရတာကြောင့်ဒါတွေကိုပြည်သူအားလုံးကသိရှိနေရပြီဖြစ်ပါတယ
်ဒီမျိုးသားညီလာခံကိုတက်ရောက်နေကြတဲ့ကိုယ်စားလှယ်တချောင်ကျော်ကတော့ဖွဲ့စည်းပုံခြေကံဥပဒေအစ်တည်းရဲ့အတွေ့ဒီလုပ်ငန်းစဉ်ကိုလိုအပ်တယ်လို့ပြောဆိုကြပါတယ်ဒါပေမဲ့ဒီလုပ်ငန်းစဉ်မှာအဓိကကျတဲ့နိုင်ငံရေးခေါင်းဆောင်အများစုမပါဝင်ကြရပါဘူး NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနေအိမ်မှာအကျယ်ချုပ်နဲ့ထိန်းသိမ်းထားဆဲဖြစ်ပြီးသူတို့တောင်းဆိုချက်တွေကိုညှိနှိုင်းလို့မရတာကြောင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမျိုးသားညီလာခံကိုတက်ရောက်ခြင်းမရှိပါဘူး NLD ပြောခဲ့ရသူဦးညံဝင်းကမျိုးသားညီလာခံဟာမြန်မာလူမျိုးကိုကိုးစားပြုတာမဟုတ်ဘူးလို့အခုလိုပြောပါတယ်
All the members in NC are handpicked by the government, not according to the civil will.
အမျိုးသားညီလာခံကိုတက်ရောက်နေကြတဲ့သူတွေအားလုံးဟာအစိုးရကနေစိတ်ကျက်ရွေးရတာပါခင်ဗျာ။လူမျိုးရဲ့စာနာအရာရွေးရတာမဟုတ်ပါဘူး
။အမျိုးသားညီလာခံမှာတော့လောလောဆယ်မှာဖွဲ့စည်းပုံခြေကဥပဒေမူကြမ်းတစ်ဝက်ကိုရေးဆွဲပြီးစီးပြီးလို့သိရပါတယ်။ဒါအပြင်အစိုးရရဲ့ထောက်ခံမှုနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကလည်းအတော်လေးအားကောင်းလာနေတာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ရှိတယ်လို့ဆိုရမယ်။အဖွဲ့ဝင်22တန်းရှိတယ်လို့သိရပါတယ်။တချို့တို့ကတော့အဲ့ဒီအဖွဲ့အစည်းဟာစစ်တပ်ကိုလိုလားတဲ့နိုင်ငံရေးပါတီဖြစ်လာနေပြီလို့ယုံကြည်ကြပါတယ်။အဖွဲ့အစည်းရဲ့ခေါင်းဆောင်ဖြစ်သူဗိုလ်ချုပ်ချေဦးကဒီလိုအခြေအနေမျိုးဖြစ်ဖို့အလားအလာရှိတဲ့အကြောင်းမကြတိမီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
ဒါကြောင့်လူလူရဲ့ဆန္ဒရဲ့ပြောင်းလဲဖြစ်ပေါ်မဲ့အခြေအနေပေါ်မူတည်ပြီးကျွန်တော်တို့အသင်းဒီလည်းပဲပြောင်းလဲသွားနိုင်တယ်လို့ပဲကျွန်တော်ပြောလို့ရမယ်လို့။ဒါပဲဖြစ်ဖြစ်ကျွန်တော်တို့ကတော့လူလူရဲ့အကျိုးရှိအောင်အတွက်တော့ကျွန်တော်တို့ဆောင်ရွက်မှာပဲလို့
။တစ်ချိန် ne mawe siman ko kemu nyan chin na re chang ye nainga daga ga ta si paiso mu re ne ye yu la re chang ye myama nainga ye siwa ye ha chut chong cha na de atwe lu mu ye ma tin nei mu re be si ko u hle twa nai ne lo a kae khat pe ga tong tat ni ja ba de 1988 khu ni lu lu ong jwa mu ji ye chie kwe we phit yet pe ga a khu chain thi a shei ma te de be lu lu ga a ya ya ko ti chan sait shi twa ne mhan kan ne lou sha mu cha yauk me a chain kha ga wu saung ni ja de lo a myo da ye u yin nai ga tong tat lai ba de belo be pyo pyo myama sit so ya ga lo a che khu na che ba de a si zin ko set lou twa me lo su ba de di lou ngan sin account the pho ya ma pi win pi ba ga ma na lo ma shu sain du che a mhaung da ma rwe ga cha che ya che lou ni ja lo khin yi ma twe me ni kwe ni ya la lo a pye tin ni ja ba de nai ngan ga lu phwe si a che ga lo democracy ko shao tan yin myama nai ngan ma lu khu yi a che ni dwi to te kaung mon si bu Myama sisu ya ku belo tai twon ya ma naw tha chi lan belo yu ya mle so da ku we khwe ma ya phi ni bon ya ba le sait ma shi do bu so da ga do phi nai chi shi ba le pi ka de jing ni ni ga be myama nai gan sa ya kula tam ga thu tan tam Mr. Razali Ismail ga long ge de hni da twin tu ko myama sisu ya ga myama nai gan ko la yak khwin ma pyu de twe ya du ga ni nout twe twa ke ba le Malaysia nai gan ja yi win ji Said Hamid Albar ga le တပ်ပိုင်းဒီလန်တွေရဂျိုပန်မှုတွေကိုမြန်မာစစ်စိုးရကလက်ခံတုံ့ပြန်ခြင်းမရှိဘူးဆိုရင်ပုံမိုးပြင်းထန်တဲ့နိုင်ငံကပိတ်ဆို့မှုတွေကိုရင်ဆိုင်ရဖို့ရှိတယ်လို့အရေးအမွေပြောကြားခဲ့ကြောင်းပါရှင်စကော့ဘော့ဘီရဲ့သတင်းဆောင်မကိုဒေါ်လာလတ်တန်းနဲ့ဒေါ်ကင်ဆိုဝင်တို့ကနေတင်ဆက်ပေးခဲ့တာ